ကဘေးကြောင့်ကတ်ပတ်ပိတ်ဆို့ထားကြတဲ့ကဆိုရင်မြောက်ကိုရီးယားယထဟာတရုတ်နိုင်ငံအတွင်းကိုတနင်္ဂနွေနေ့ကပထမအဆုံးဖြစ်နယ်စပ်ဖြတ်ဝင်ရောက်ခဲ့ပါတယ်2029နှစ်ကဘေးစကတဲ့ကမြောက်ကိုရီးယားဟာနယ်စပ်ကိုပိတ်ဆို့ထားခဲ့ပြီးဒီကမှာခဲ့ခီးသွောလောင်ခွင့်တွေကိုလည်းကတ်တတ်ထားခဲ့ပါတယ်ယောဂါကူးစက်မှုကာကွယ်ရေးလုပ်ငန်းတွေကိုလည်းတင်းတင်းကြပ်ကြပ်ဆောင်ရွက်ထားခဲ့တယ်လို့COVID-19 တွေ့ရှိတယ်လို့တရားဝင်ကြေညာခဲ့တာလည်းမရှိခဲ့ပါဘူး။ယထာကရာလူမြစ်ကိုဖျက်ချော်ပြီးတရုတ်နိုင်ငံဒန်တောင်းမြို့ကိုတနင်္ဂနွေနေ့ကရောက်လာခဲ့တာဖြစ်တယ်လို့ Yonhap သတင်းဌာနကဆိုပါတယ်။ယထာကကုန်တွေတင်ခဲ့သလားဆိုတာကိုတော့မပြောနိုင်ကြပေမဲ့အရေးပေါ်ပစ္စည်းတွေတင်ပြီးတနင်္လာနေ့မှာပြန်သွားလိမ့်မယ်လို့ Yonhap သတင်းဌာနကပြောပါတယ်။တရုတ်ရဲ့စီးရင်အေးအရမြောက်ကိုရီးယားနဲ့ကုန်သွယ်ရေးကနည်းနည်းပဲရှိပါတယ်။အများစုကလည်းကုန်လွှမ်းကမဟုတ်ပဲမြောက်ကိုရီးယားစစ်ကမ်းတွေကပဲသွားကြပုံရပါတယ်။ကိုဗစ်ကြောင့်ကန့်သက်ပိတ်ဆို့ထားချိန်မှာလူသားချင်းစာနာထောက်ထားမှုအကူအညီတချို့တော့ဝင်ခဲ့ပေမဲ့ကုလသမဂ္ဂလူအဖွဲ့အစည်းတွေရဲ့အလို့ရအဓိကကျတဲ့အကူအညီတွေတော့ပိတ်ထားဆဲဖြစ်ပါတယ်ဖွင့်ပြတဲ့ပစ္စည်းတွေကိုလည်းနန်ပိုစိတ်ကားမှာသုံးလထားပြီးမှတည်ယူလို့ရှိကြပါတယ်